အခုဆက်ပြီးချင်းမြစ်နယ်ပလက်ဝါမြို့နယ်ကလာတန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေပါဝင်စီမံကိန်းဝန်ထမ်း15ဦးဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးမှာပါချင်းမြစ်နယ်ပလက်ဝါမြို့နယ်အရှိတ်ကမ်းမှာပလက်ဝါစိတ်ခံတရားတည်ဆောက်နေတဲ့အိန္ဒိယနိုင်ငံသား10ဦးပါဝင်ဝန်ထမ်း15ဦးကိုအေအေရခိုင်လက်နက်ကင်ဖွဲ့ကနေတညတာဖမ်းဆီးထားပြီးဒီမနက်မှာပြန်လုပေးခဲ့တယ်လို့ချင်းမြစ်နယ်အစိုးရဖွဲ့စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့မင်းညာဆိုင်နိုင်တော့ပိုင်းမှာအိန္ဒိယဇွန်ဘီလန်ဖော့တဲ့ဆိုင်က15ရောက်ကိုခေါ်သွားတယ်လို့သိရပါတယ်အိန္ဒိယနိုင်ငံသား10ရောက်ပါတယ်ကျွန်တော်ဒေသခံဟိုဝန်ထမ်းတွေကပါသာပြန်လို့ပြန်တဲ့လုပ်ငန်းလုပ်တဲ့ခွေတွေအလုံး15ရောက်ဒီနေ့မင်းကတော့တို့တို့စက်350အဆန်ယူပြီးတော့တို့ရဲ့ institution ကိုယူပြီးတော့လူတွေတော့ဒီနေ့မင်းကပြန်လှုပ်ပေးလိုက်တယ်လို့ပြောပါတယ်အခုမှကျွန်တော်တို့တာဝန်ရှိတဲ့လူတွေကစစ်ပစ်တာတို့ဘာလို့လုပ်ပြီးတရားဝင်ကျင်းနေတယ်မလဲအခုကျွန်တော်ပလောက်ဖက်မှာလာပြီးသူတို့ပတ်စံတောင်းရှိတဲ့လူတွေနဲ့နည်းများဆစ်ချက်ယူမှာပေါ့နော
်အိန္ဒိယနိုင်ငံသား10ဦးစကပြာနဲ့ဝန်ထမ်းစုစုပေါင်း15ဦးကိုတနင်္ဂနွေနေ့ညပိုင်းမှာအေအေဖွဲ့ကဖမ်းဆီးထားပြီးစီမံကိန်းနေရာနဲ့တမိုင်းကျော်ဝေးတဲ့ကျဲဥဝကျေးရွာမှာညှိခိုင်းထားပြီးတော့ဒီနေ့မနေ့ပိုင်းမှာပြန်လှုပ်ပေးခဲ့တာပါဒီအခြေအနေကိုကျဲဥဝရွာတေရခန်တူးကအခုလိုပြောပါတယ
်ကလောင်းဝင်ထက်လည်းဟုတ်တယ်ထိမ့်လင်းထားတဲ့သဘောပါအကုန်လုံးလွဲလာတယ်လို့တော့တင်ကြတာဆက်ကတတဆင်ဝဲပလဲဝါနဲ့ရှစ်ဆိုင်ပေါ့အိန္ဒိယနဲ့မြန်မာနဲ့အဲ့ဒီလဲစီလည်းဖြစ်နေ
ကလတန်စီမံကိန်းဝန်ထမ်းတွေဖမ်းဆီးထားမှုနဲ့ပတ်သက်လို့အေးရခိုင်လက်နက်ကင်ဖွဲ့ပြောခွေရခိုင်တုခကတော့
ဒီငွေသိန်း50ယူပြီးတော့မှဒီကိုဆက်လိုက်တယ်လို့ပါတော့ဆက်ဆွေးထားတာကျွန်တော်တို့မှာတော့အဲ့လိုမျိုးညံကြထားတာလုံးဝမရှိဘူးဒီလိုမျိုးတုံတယောက်ကလုံးလို့ရှိရင်လည်းဒါပြင်းပြင်းထန်ထန်အရေးယူခံရမှာ
ပလဝစိတ်ခံတရာဆောက်လို့ရေလုပ်ငန်းခွင်ဟာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသဘောတူညီချက်နဲ့တည်ဆောက်အကောင့်တွေပေါ်နေတဲ့ကရတန်ဘတ်ဆုံစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်2019ခုနှစ်နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေတန်ပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြာ2ဦးနဲ့ဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေအဖွဲ့ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ချင်းမြစ်နယ်ပလက်ဝါမြို့နယ်ကလတန်မြစ်ပေါ်မှာတည်ဆောက်နေတဲ့ကလတန်မြစ်ကူးတရားကိုဒီနှစ်ဖေဖော်ဝါရီလမှာဖွင့်လှစ်ဖို့ရာထားပေမဲ့နှောက်ယှက်မှုတွေကြုံနေရလို့သတ်မှတ်ကာလအတွင်းမဖွင့်လှစ်နိုင်ဘူးလို့ဝန်ကြီးဦးစုထက်ကပြောပါတယ်ချင်းမြစ်နယ်ပလက်ဝါမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။မနေ့ကလည်းပလက်ဝါမြို့နယ်နမတာချေးရွာနီးနဲ့ရေချမ်းဝချေးရွာဘက်ကိုမြန်မာစစ်တပ်ကလေရင်နဲ့ဘုံကျဲပြစ်ခတ်မှုကြောင့်ကလေးနှုနဲ့အမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့နဲ့15ရက်နေ့တုန်းကလည်းလေချောင်းပြစ်ခတ်မှုကြောင့်မိတ်ဆာဝချေးရွာဝက်မရွာနဲ့ပြိုင်တင်းရွာကရွာသား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့တယ်လို့ရွာသား2400ကျော်စမီးမြို့မှာစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ကျွန်တော်ကနိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။